လာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ဇာတာပိုင်းနေ့ညနေခင်း6နာရီခွဲနဲ့9နာရီစီတွင်ဒီကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်။ဒီမှာနောက်လောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လူဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားတရှိအောင်ကိုစိတ်ခက်လှုပ်ချက်မှုကျိုးပန်းမှုရဲ့နောက်ကမှာရုရှားနဲ့ပတ်သက်နေတာတွေကိုစုံစမ်းစစ်ဆေးမှုတွေရတွေ့ရတဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံတမန်ကပြောလိုက်ပါတယ်။ဒီကနေ့ပဲထိုင်းနိုင်ငံကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာရေးပါဝင်နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါ
။ကောင်းပါပဲရှင်။ဘင်္ဂလားဒေ့ရှ်ဘက်ကပေးပို့လာတဲ့ဒုက္ခသည်စင်ထဲမှာလူ400နီးပါးကိုမြန်မာဘက်ကစီစစ်အတီးပြုပြီးသွားပြီးမို့ဒီလူတွေကိုမြန်မာအာဏာပိုင်တွေကအချိန်မီးပြန်လာခွင့်ပေးလိုက်တဲ့သတင်းမှာတော့
We've been ready since January 23rd to accept people. If they come,
ရှိခိုင်ပြည်နယ်ရင်းလူသားချင်းစာနာကူညီရေးနဲ့နေရာချတာရေးတွေကိုကြေကြဆောင်နေတဲ့ UHRD ညီနိုင်ရေးမှူးဒေါက်တာအောင်ဆုံးသက်ပြောသွားတဲ့အပြည့်အစုံကိုတော့မကြခင်ကြမှာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုသဝါမှာထောင်နဲ့ချီရဲကျောင်းသားတွေမနေ့ကဘာကြောင့်ချီဆက်ဆန္ဒပြခဲ့တယ်လဲဆိုတာနဲ့ကမ္ဘာတဝန်းချင်းချောက်မှုတွေတိုးလာနေတဲ့အပေါ်နှီးတိုးတက်ဖွဲ့ရဲ့ဘလုတ်ခန်းကဏ္ဍကပါဝင်လာတယ်လဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကွန်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
ပြည်ထောင်စုမှာနေထိုင်နေတဲ့ရုရှားတရှိအောင်ကိုအစိတ်ခက်လှုပ်ချက်မှုကြိုးပမ်းမှုရဲ့နောက်ကွယ်မှာရုရှားနိုင်ငံပတ်သက်နေတာကိုစုံစမ်းစစ်ဆေးမှုတွေအရာတွေ့ရှိခဲ့ရကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံတမန်ကပြောဆိုလိုက်ပါတယ်
။ On the 4th of March, a weapon so horrific that it is banned from use in war was used in a peaceful city in my country.
ဆိုအလုံးနဲ့တွေ့စစ်အတွင်းအသုံးမပြုဖို့တားမြစ်ထားတဲ့ဓာတ်ရုပ်စိတ်လက်နက်ကိုဗြိတိန်နိုင်ငံကငြင်းငြင်းချင်းချင်းနေထိုင်နေကြတဲ့မြို့ကလေးတစ်မြို့မှာမလ၄ရက်နေ့ကအသုံးပြုခဲ့ကြောင်းနဲ့အချုပ်ချာအာဏာပိုင်နိုင်ငံတကာနိုင်ငံမှာပြည်ပနိုင်ငံတခုကဓာတ်ရုပ်လက်နက်အသုံးပြုခဲ့တဲ့လူရဲမှာတာဝန်ရှိတဲ့ရုရှားနိုင်ငံကိုအရေးယူဖို့ပြက်ကွက်ခဲ့မယ်ဆိုရင်လူညွန်ရေးကောင်စီပေါ်ယုံကြည်အားထားမှုတွေကိုထိခိုက်နိုင်ကြောင်းဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယသံတမန်ကြီးဂျနသန်အလန်ကပြောဆိုခဲ့တာပါရုရှားထောက်လိုင်းရောက်ဆာဂစ်စကပါနဲ့တမိဖြစ်သူယူလီယာတို့ကိုတော့ဒီလဇမ်းမိုက်မှာပဲဆဲလက်စ်ပါရီမျိုးကခုံတန်းရတစ်ခုမှာတရေလစ်မင်းမျိုးနေတာတွေ့ခဲ့ရတဲ့တွေ့ဆေးရုံကိုအရေးပေါ်ဖူးဆောင်ခဲ့ရပြီးဝေဒနာပြစ်ဒဏ်တာကြောင့်အခုချိန်ထိကုသမှုခံယူနေရဆဲပါဒီချိန်ကဆိုဗီယက်ပြည်အောင်စုလက်ထက်မှာထုတ်လုပ်ခဲ့ပြီးလက်ရှိရုရှားနိုင်ငံကဆက်လက်အသုံးပြုနေတဲ့နိုဗီချော့ဓာတ်ရုပ်စိတ်တက်ကိုတက်ခဲ့ရမှာအသုံးပြုခဲ့ကြောင်းလဲပရိရှတ်တာဝန်ရှိသူကပြောဆိုထားကြပါတယ်အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂသံတမန်ကြီးနီကီဟေးလီကလည်းဗြိတိန်ရဲ့ဆွဆွဲချက်နဲ့ပတ်သက်လို့မနေ့ကကကုလသမဂ္ဂလူညွန်ရေးကောင်စီမှာထောက်ခံစကားပြောကြားသွားခဲ့ရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရတာဝန်ရှိသူတွေနဲ့အပြင်းထန်ဆုံးမှတ်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗက်ဆလီနဗန်ဇီယာကတော့ဗြိတိန်ဆိုရရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ပြင်းရှင်းချက်ပေးဖို့တောင်းဆိုချက်ကိုပယ်ချခဲ့ပါတယ်
။ပါကစ္စတန်နိုင်ငံအရှေ့ပိုင်းဘာသာရေးပွဲတော်ကြီးတစ်ခုအနားကရဲစခန်းမှာအပြေကံဘုံခွဲမှုကြောင့်လူ9ဦးထံမှနေတည်ဆုံးခဲ့ပြီးနောက်ထပ်12ဦးဒဏ်ရာရရှိခဲ့ပါတယ်။ပဉ္စပ်ပြည်နယ်မြို့တော်လာဟိုနာကညနေပိုင်းမွတ်စလင်ဘာသာရေးပွဲတည်လူတွေထွက်လာချိန်မနေ့နောက်ပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်မပြောခဲ့ပါဘူး။ရဲရရှိဟိုင်ဒါအာရှက်ကတော့ဒီတိုက်ခိုက်ဒဏ်ရာအနေနဲ့ Rywin Khian ကဒီရဲစခန်းကြီးမွတ်စလင်ပလီတခုတည်းဘာသာရေးဆူတောင်းပွဲကိုလာတက်တဲ့လူအုပ်ကြီးကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်တယ်လို့ထုတ်ပြောခဲ့ပါတယ်။လူပေါင်း6000လောက်တက်လာတဲ့ဒီဘာသာရေးပွဲနာမှာတိုက်ခိုက်ခဲ့သူအနေနဲ့သူ့အင်ဂျီတဲကအသေးကံဘုံစနစ်တန်ကိုဖြုတ်ဖို့လုပ်ခဲ့ချိန်မှာရဲတွေဘက်ကတားဆီးဖို့ကြိုးစားခဲ့သေးတယ်လို့လည်းအရှပ်ကဆက်ပြောခဲ့ပါတယ်။တကယ်တော့နှစ်စဉ်ကျင်းပတဲ့ဒီဘာသာရေးစီတောင်းပွဲကြီးကိုတာဗလီဂီဂျမဲလ်လို့လူသိများတဲ့အစ္စလမ်ဘွဲ့ကဦးဆောင်စည်းစနာဖြစ်ပြီးပွဲတော်တဝိုက်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားလေးရှိခဲ့ရကနေအခုလိုဖြစ်ခဲ့တာပါခင်ဗျ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ကြားထိပ်တိတ်တည်ဆုံနိုင်တဲ့အခြေအနေတွေပေါ်ပေါက်လာနိုင်တဲ့တပ်တမရေးခီးစဉ်ဖြစ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုဆွေရနိုင်ငံကိုဒီကနေ့ပဲထွက်ခွာသွားပါတယ်။နေ့ကျစတော့ဟ ோம் မြို့ခီးစဉ်တွင်မြောက်ကိုရီးယားထိပ်တန်းသံတမန်ဟာဆွေရနိုင်ငံခြားရေးဝန်ကြီးမာကော့တ်ဝက်စတောင်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆွေရနိုင်ငံဟာမြောက်ကိုရီးယားနိုင်ငံမှာရှိတဲ့တန်ယုံကတဆင့်အမေရိကန်၊ကနေဒါနဲ့ဩစတြေးလျနိုင်ငံတို့အတွက်တပ်တမရေးအရာကိုစားပြုတာဝန်ယူပေးနေတာပါ။ဆွေရနိုင်ငံခြားရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေပေါ်ကုလသမဂ္ဂလူညီကောင်စီကပြစ်တင်ရှုတ်ချက်ထားတဲ့ဆွန့်ဖြတ်ချက်ကိုထိထိရရောက်အကောင့်ထဲပေါ်ဆောင်ရွက်မှုနဲ့ပတ်သက်လို့ဆွေးနွေးဖို့ရည်ရွယ်ထားကြောင်းပြောဆိုထားတာပါ။မေလမကုန်ခင်မှာမြောက်ကိုရီးယားကောင်ဆောင်နဲ့မျက်နှာချင်းဆိုင်တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်ထက်မှာပဲမမျှော်လင့်မဲ့ကြေညာထားပေမဲ့တွေ့ဆုံမဲ့နေရာကတော့အတိအကျသတ်မှတ်မထားရသေးပါဘူး။
North Korea ye patthama song songdwe matan swan olympic phwe di ni naingan pyan la chin ma matan swan nei ba win lu khun ye gyu ma sai phu lo saswa khan ya de North Korea ne ne khu lo matan swan phwe se lut da ko ga lut tet mu lo thong tat da rwe shi la ni ba de South Korea naingan pyong chan ma chin ba ga de sa ma di matan swan olympic phwe athu tanaman phit de a yin khu la samaga san ya South Korea tan ma ji u jun ga North Korea ye khu lo se le mu cha matan swan khun ye rwe tot tat la bi လူခွင့်ရေးတွေပါဆက်တိုးတက်လာဖို့မျှော်လင့်ထားတယ်လို့ဆိုလိုက်ပါတယ်တကယ်ကမြောက်ကိုရီးယားအနေနဲ့အခုလိုဆောင်းရွက်ဒီမတန်ဆွမ်းအိုလံပစ်ပွဲတက်လာတာကပထမဆုံးဖြစ်ပေမဲ့အရင်တုန်းကတော့2014နိုင်ငံမှာကျင်းပခဲ့တဲ့နွေရာသီမတန်ဆွမ်းအိုလံပစ်ပွဲနဲ့နောက် 2014年2月，俄罗斯宣布，美国将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美国的军事设备。美国的军事设备将不再采购美
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.0MHz 16653 5.0MHz 15956နဲ့5.25MHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့ခြေစပင်းနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့ပဲထိုင်းနိုင်ငံကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကထိုင်းဝန်ကြီးချုပ်ပရယုတ်ချန်ကိုချန်နယ်တွေ့ဆုံပြီးရိုဟင်ဂျာအရေးပါဝင်နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမော့အာလီယာဗန်ကောက်မြို့မှာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာတွေအတွက်လူစားချင်းစာနာမှုလုပ်ငန်းတွေမှာထိုင်းနိုင်ငံကအကူအညီပေးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါ။တခါပြည်နယ်မြောက်ပိုင်းမှာပြည်ရဲနဲ့ဩဂုတ်လနောက်ပိုင်းကလူညိုရေးကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့လိုက်လံရှင်းလင်းရမှာနောက်ဆက်တွဲဖြစ်လူခွေရေးချုပ်ပေါင်းမှုတွေကျူးလွန်ခဲ့ပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းခွဲကျော်ထုတ်ပေးခဲ့ရကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဘင်္ဂလားဒေ့ရှ်မှာခလုံနေတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုဖြေရှင်းရမှာအကူအညီပေးဖို့မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံကလည်းကတိပြုထားတာပါ။ချိန်နဲ့မှာပဲအရှိတော်အရှာနိုင်ငံများအတွင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီသတင်းပတ်ကုန်စီနီမြို့မှာတွေ့ဆုံတဲ့အခါရခိုင်ပြည်နယ်ကအချက်တဲရင်းနဲ့ပတ်သက်လို့ဆွေးနွေးဖို့လဲလူခွင့်ရေးဖွဲ့တွေတိုက်တွန်းနေကြပါတယ်။အသင်းဝင်နိုင်ငံတနေနိုင်ငံမှာကြုံနေရတဲ့ဖြစ်ဖြစ်တွေနဲ့ပတ်သက်လို့ရှက်စရာကောင်းအောင်နှုတ်ဆက်နေတဲ့အာဆီယံအနေနဲ့ရိုဟင်ဂျာရေးမမမတ်ရက်ရည်တည်ပြောဆိုနိုင်ငံကလူခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းခဲ့တာပါ။ Human Rights Watch ပေါ်လူခွင့်ရေးဖွဲ့ကလည်းမြန်မာနိုင်ငံအပါအဝင်အာဆီယံအသင်းဝင်တွေရဲ့လူခွင့်ရေးပြဿနာတွေနဲ့ပတ်သက်လို့ဩစတြေးလျအစိုးရကဖိအားပေးပြောဆိုဖို့တိုက်တွန်းခဲ့ပါတယ်
။အမေရိကန်နိုင်ငံမှာတနက်ကင်ကျန်းဖတ်မှုကိုလွှတ်တော်ကဓာတ်ရိုက်ကင်တွေဖြစ်ရှင်းဖို့ပြတ်ကွက်နေတဲ့ပေါ်ဖိအားပေးတဲ့အနေနဲ့နိုင်ငံတော်ဝန်ပေါင်းနဲ့ချီတဲ့ကျောင်းသူကျောင်းသားတွေစာသင်ကျန်းသူတွေကနေထွက်ပြီးခြေတက်ဆန္ဒပြခဲ့ကြပါတယ်။ပြည်ကြေလာဖလော်ရီဒါကျောင်းနေပြစ်ကတ်မှုတွေမတိပဲကြံခဲ့တဲ့ကျောင်းသူကျောင်းသားတွေလည်းပါတဲ့ဒီဆန္ဒပြပွဲမှာတော်လောက်ပြီတော်လောက်ပြီ enough is enough ဆိုတဲ့ကြေကြော်တန်တွေအော်ဟစ်ဒီမနေ့ကဆန္ဒပြခဲ့ကြတာပါနောက်ထပ်ចောင်းသားတွေနောက်မျိုးဆက်တွေအခုလိုဖြစ်ဆိုးထပ်မကြုံရရင် American ចောင်းသားလှုပ်ရှားမှုပြန်နိုးထလာတဲ့အခုဆန္ဒပြပွဲထဲမှာနိုင်ငံတော်ဝန်ចောင်းပေါင်း3000လောက်မှာမနေ့10နာရီမှာတပြိုင်တည်းစဆန္ဒပြခဲ့ကြတာပါပြည်ကြေလာ February 14ရက်နေ့ချစ်သူများနေ့ရဲ့အခုလိုအချိန်မှာ Florida ပြည်နယ် Parkland က Mercury Stoneman Douglas အထက်တန်းចောင်းမှာဆယ်ကျော်တက်သနသမားလက်ချက်နဲ့သိဆုံးရသူ18ဦးအတွက်သူကို10မိနစ်ကြာနဲ့18မိနစ်ကြာဆူတောင်းနေတဲ့ဆန္ဒပြခဲ့ကြပါတယ်။တချို့ကျောင်းသားတွေကတော့ American မျိုးသား Rifle တင် NFA ကိုရှုံချတဲ့အနေနဲ့ကျွန်တော်တို့ရဲ့သွေးတွေခင်ဗျားတို့လက်မှာစွန့်ပယ်နေပြီလို့အတိပဲရတဲ့ Our Blood Your Hands ဆိုတဲ့စာသားတွေကိုစာတန်းတွေကိုကန်ဆောင်ဆန္ဒပြခဲ့ကြပါတယ်။တချို့ကျောင်းသားတွေကတော့နောက်တစ်ခါကျောင်းတွင်လူများပြသီဆုံးမှုမှာသူတို့သားကောင်များဖြစ်လာမလားလို့ပြောဆိုနေကြပြီးဒေါသထွက်တာနဲ့စိတ်ပြက်နေကြတဲ့ဒီသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်နိုင်ငံတော်ကကျောင်းသားတွေလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့မနေ့တုန်းကပဲဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းမှာလူ18ယောက်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့လတဲ့ဖြစ်ခဲ့မှုမှာတနသမားနီကိုလတ်စ်ခရစ်စတန်ပတ်သက်လို့အချင်းချင်းသတိပေးချက်တွေရှိပေမဲ့အရေးယူဆောင်ရွက်ဖို့ပြောကွက်ခဲ့တဲ့အပေါ်ပြည်အောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI တာဝန်ရှိသူတွေကိုအမေရိကန်လက်တော်အမတ်တွေအပြင်းထန်မေးခွန်းထုတ်ခဲ့ကြပါတယ်။ FBI အရာရှိတွေကဥပဒေစိုးမိုးရေးဒေသခံတာဝန်ရှိသူတွေနဲ့ဆက်သွယ်ခဲ့ဖို့မရတဲ့အကြောင်းအထက်လွှတ်တော် TIA ဆိုင်ရာကော်မတီဥက္ကဋ္ဌ Republican တက်တော်မှ Chuck Grassley ကပြောဆိုခဲ့တာပါ။ဖြစ်ပျက်ခဲ့တဲ့ကိစ္စမှာအစင်းစင်းစိုးစိုးဝါးဝါးပြက်ကွက်ခဲ့တာကြောင့်ပြစ်ခတ်မှုနဲ့ကြုံခဲ့ရပြီးဒီလိုအားနည်းချက်တွေကိုဟန်တားနိုင်မဲ့နီးလန်းတွေကိုရှာဖွေဖို့လိုအပ်ကြောင်းလည်း Texas ပြည်နယ် Republican တက်တော်မှ John Cornyn ကပြောဆိုခဲ့ပါတယ်။ Committee ရဲ့တိုက်တွန်းချက်ကိုတော့အတက်ကန် Democrat ကိုယ်စားလှယ်ကလည်းထောက်ခံပြောဆိုခဲ့ကြပါတယ်။
အမေရိကန်နိုင်ငံမှာမကြာခင်လုံးမဲ့လွှတ်တော်ကြားပြတ်ရွေးကောက်ပွဲတွေပေါ်တရားမှုရှိနိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကိုစားပြုအောက်လွှတ်တော်မှာရွေးကောက်ပွဲမှာအထက်ကဒီမိုကရက်တစ်ပါတီအမတ်လောင်းဘက်ကသူကတ်နိုင်သွားပြီလို့စက်ကြေညာနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကကြီးကြီးမားမားထောက်ခံပေးလာတဲ့ Republican ကိုယ်စားလှယ် Rick Scott ကို629မဲအစားနဲ့ရနေတဲ့ Democratic ကိုယ်စားလှယ် Conor Lamb အနေနဲ့အင်္ဂါနေ့ကကျင်းပခဲ့တဲ့ဒီအထူးရွေးကောက်ပွဲမှာလုံးဝနိုင်သွားပြီလို့တော့ရွေးကောက်ပွဲတရားဝင်ရလဒ်တွေမထုတ်ပြန်သေးပါဘူး။အခုချိန်ထိအရှုံးမပေးသေးပဲနောက်ဆုံးချိန်ထိဆက်ပြိုင်သွားမယ်လို့ဆက်ပြောနေတဲ့အစိုးရပါတီကိုယ်စားလှယ်မစ္စတာဆက်ကွန်နဲ့သူ့ကိုထောက်ခံပေးသူတွေအနေနဲ့တော့အခုလိုမဲစိတ်မပြတ်တာကြောင့်မဲပြန်ယူတတ်ဖို့တောင်းဆိုနေတယ်လို့ခမန်းမှုတွေရှိနေပါတယ်ခင
်ဗျာ။ဂျာရပလင်းနဲ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကတင်ပြသွားတော့ပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်စီရင်တွေထဲကလူ400နီးပါးကိုမြန်မာဘက်ကစီးစစ်အတီးပြုပြီးသွားပြီးမို့ဒီလူတွေအနေနဲ့အချိန်မြေပြန်လာနိုင်ပြီဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောပါရယ်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စတွေမှာကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့လည်းပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့ပြောပါရယ်ဒီအကြောင်းအပြည့်စုံကိုကိုသားညုံကပြောပြမှာပ
ါမြန်မာစုရဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်သူတို့ဘက်ကအဆင်သင့်ရှိနေပြီလို့ပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စီးနှီးတွေကနေပြီးတော့ဒုက္ခသည်400နီးပါးကိုစီစစ်အတည်ပြုထားပြီးဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောခဲ့ပါတယ
် These 374 are verified so they can come back at their own convenience so out of 8032
ကိုစီစစ်အတည်ပြုပြီးပါပြီသူတို့စင်ပြေတဲ့အချိန်မှာပြန်လာနိုင်ပါတယ်ဒါကြောင့်စုစုပေါင်းရတာလည်းစီးရင်8032ဦးထဲမှာ384ကိုအတည်ပြုထားပါပြီဒီလူတွေဟာပထမဆုံးပြန်လာဖို့အတုဖြစ်မှာပါ
ရှိနေတဲ့ဒုက္ခတွေက9သိန်းအခုဒီဘင်္ဂလားဒေ့ရှ်ဘက်ကပေးပို့လာတဲ့စီးရင် 8,000 ကျော်တဲမှာမှလူ400ကိုပဲစီစစ်အတီးပြုနိုင်ခဲ့တဲ့အကြောင်းကတော့ဒုက္ခတွေနဲ့ပတ်သက်ပြီးတော့အချက်လက်တိကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမပေးနိုင်တာကြောင့်လို့ဆိုပြီးမြန်မာဘက်ကအပြစ်တင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့လက်ရှိဒုက္ခတွေစီးရင်ထဲမှာလည်းအာဆာကျန်းဖက်တိုက်ခိုက်မှုမှာပတ်သက်သူအချို့ကိုလည်းတွေ့ရတယ်လို့ဦးမြင့်သူကပြောပါတယ်။ရွန်ကြဒုက္ခသည်တွေနေရာပြောင်းရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကသဘောတူထားရဖြစ်ပြီးတော့နှစ်လအတွင်းမှာဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်စဖို့ကိုလည်းမူလကပြင်ဆင်ထားခဲ့ပါတယ်။ဒါမှမဟုတ်ဒုက္ခသည်တွေဘက်ကသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ချက်တွေရှိနေပြီးတော့အစီအစဉ်ကမဖြစ်ခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီရေးနဲ့နေရာချထားရေးကိစ္စရပ်တွေကိုကြီးကြပ်ဆောင်ရွက်နေတဲ့ UHRD အနေနဲ့ကတော့ဒုက္ခသည်တွေပြန်လာရေးအတွက်ဘေးကင်းလုံခြုံမှုရှိစေဖို့အာမခံချက်ပေးပါတယ်လို့ UHRD ရဲ့ညှိနှိုင်းမှုဒေါက်တာအောင်ထွန်းသက်ကပြောပါတယ်။
We've been ready since January 23rd.
ဇန်နဝါရီလ23ရက်နေ့ကတည်းကပြန်လက်ခံဖို့အသင့်အင့်ဖြစ်နေတာပါ။သူတို့ပြန်လာတာနဲ့ကျိုးစုလက်ခံသွားမှာပါ။သူတို့ဆန္ဒအတိုင်းဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်လည်နေရာချရာမှုတွေပြုလုပ်ပေးသွားမှာပါ။ UHRD အဖွဲ့ကဒီစကားကိုကျွန်တော်အာမခံပါတယ
်။ဒုက္ခသည်တွေနေရာချထားရေးအတွက်ပြင်ဆင်တည်ဆောက်မှုတွေလုပ်နေတယ်လို့မြန်မာစစ်ရွက်ကမပြတ်သတင်းထုတ်ပြန်နေတဲ့အချိန်ထဲမှာပဲအရင်ရင်းကြကြေးရနေရာအချို့မှာစစ်တပ်ကနေပြီးတော့အဆောက်အုံတွေဆောက်လုပ်နေတယ်ဆိုပြီးတော့ဂျူဒူဓာတ်ပုံသတင်းတွေကိုကိုးကားပြီးတော့ MSC International ကအစည်းအဝေးထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လအာဆာအကြမ်းဖက်တိုက်ခိုက်မှုတွေပြီးစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးကာလမှာလူခွင့်ချိုးဖောက်မှုတွေစုစုပေါင်းပေါင်းဖြစ်ခဲ့တယ်ဆိုတဲ့အချက်လက်တွေကတစားပြီးတစားနောက်ပိုင်းမှာထွက်ခဲ့ပါတယ်။ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းဂျန်နီသူရဲ့ရင်းကြတွေတောင်မှနေထိုင်စားတောက်ရေးခက်လာအောင်လို့အာနာဘိနေဘက်ကမူဝါဒချလုပ်နေတယ်ဆိုပြီးတော့ဆွဆဲချက်တွေကလည်းရှိလာပြန်ပါတယ်။ဒါကြောင့်မလို့ရိုဟင်ဂျာတွေပြန်နိုင်မှုဆိုလို့ရှိရင်အဲ့ဒီဒေသတွေမှာဘေးကင်းလုံခြုံမှုရှိဖို့နဲ့နိုင်ငံတကာရဲ့စောင့်ချက်မှုတွေလည်းလိုအပ်မယ်ဆိုပြီးနိုင်ငံတကာကဘက်ကယူဆလာပါတယ်။ဒုက္ခသည်တွေဟာအခုချိန်ထိတစ်ဖက်နိုင်ငံကိုထွက်ပြေးနေကြဆဲပဲလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Rupert Coville ကပြောပါတယ်။
The government of Myanmar is busy telling the world that it's ready to receive Rohingya refugees returnees.
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်နိုင်လက်ခံဖို့အစီအစဉ်ပြီလို့မြန်မာအစိုးရကပြောပြောနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုဆွနေကြသေးပါ။ဒါကြောင့်လက်ရှိအချိန်အားဖြင့်တော့ဒုက္ခသည်တွေလုံခြုံဘေးကင်းစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လာဖို့အခိုင်အမာအစီအစဉ်တွေမဖြစ်နိုင်သေးပါဘူး။ဒါကြောင့်ရခိုင်မြောက်ပိုင်းဒေသမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်မယ့်အခြေအနေကိုဖန်တီးဖို့ဆိုရာတွေကိုအခုအလေးပေးပြောဆိုစကားပြောနေကြပါတယ်။
မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးမှာအဆင့်၃ဆင့်ထားပြီးတော့ပထမအဆင့်မှာတော့နိုင်ငံတကာအထူးသဖြင့်ဒီကုလသမဂ္ဂရဲ့ပါဝင်မှုကိုချန်လှပ်ထားပါတယ်။ဒါပေမဲ့အခုမှတော့ဒီဒုက္ခသည်တွေပြန်လက်ခံရေးပထမအဆင့်မှာကိုပဲ ကုလသမဂ္ဂအေဂျင်စီနှစ်ခုကိုပူးပေါင်းပါဝင်ဖို့အတွက်ကံလန်ထားပြီးဖြစ်တယ်လို့နိုင်ငံရေးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောပါတယ်
။ We consider that the time is now appropriate to invite UNHCR and UN.
ဒီကနေ့ကိုပြန်လက်ခံရင်းနဲ့ပြည်နယ်နေချတာကြီးလုပ်ငန်းစဉ်တွေမှာရောရခိုင်ပြည်နယ်ရင်းကလူတိုင်းဝိုင်းအားလုံးရဲ့လူမှုဘဝတွေတိုးတက်လာရေးဆောင်ရွက်ရမှာပါ။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးစီစဉ်တို့ပါဝင်လာရေးဖိတ်ခေါ်အချိန်တင်နေပြီလို့ကျွန်တော်တို့တွက်ဆပါရတယ်။သူတို့ဘက်ကလည်းဒုက္ခသည်တွေပြန်လက်ခံရေးစီစဉ်နဲ့ပတ်သက်လို့လုပ်ပေးနိုင်မယ့်အဆိုပြချက်ကိုမလ9ရက်နေ့ကပြန်လည်ပေးပို့ထားပါတယ်။ဒါကိုဆိုရတာသုံးသပ်နေပြီးမကြခင်အကြောင်းပြန်ပါပါ
ရောဂျာဒုက္ခသည်တွေအခြေအနေဟာစူဝါဆုံးလူသားယက်တီမှုဆိုင်ရာကြက်တဲတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကယူဆနေတယ်လို့ဒါဟာဂျီနိုဆိုက်လူမျိုးတုံးသတ်ဖြတ်မှုအထိဖြစ်တဲ့အချက်အလက်တွေတွေ့နေရတယ်ဆိုပြီးတော့လဲကုလသမဂ္ဂလူခွင့်ရေးအရာရှိတွေကထောက်ပြလာပါတယ်။ဒါကြောင့်လည်းပဲလက်ရှိအခြေအနေအားဖြစ်တော့ဒုက္ခသည်တွေပြန်ရေးဆိုတာမဖြစ်နိုင်သေးပဲဒီစူးစူးကွားကွားဖြစ်ရတွေကိုစုံစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုဖော်ထုတ်ရည်ယူဖို့ကိုပို့ပြီးတော့လေထာတောင်းဆိုလာပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီလုံခြုံရေးအာဏာပိုင်တွေရဲ့နေမီရှင်းလင်းရေးအတွက်မှမတော်မတရားလုပ်ခဲ့တဲ့တာဝန်ရှိသူအချို့ကိုရေးယူထားပြီးဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးလူမီတာရေးသန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအချို့ထက်အပြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့သတင်းဆောင်မတွေဖတ်ဆက်ပါဦးမယ်။တနက်နဲ့ပြစ်ခတ်အကြမ်းဖက်မှုတွေအဆုံးတနက်ရေးတောင်းဆိုတဲ့အနေနဲ့ပုတ်ထုံးနယ်ကအမေရိကန်ပြည်ထောင်စုတဝါမှာထောင်နဲ့ချီတဲ့ကျောင်းသားတွေချီတက်ခဲ့ကြပါရယ်ဖလော်ရီဒါပြည်နယ်ပါကလန်ကကျောင်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ18ဦးသေဆုံးခဲ့ရပြီးတလအကြာကျောင်းတွေရဲ့အောင်မြင်တရားချင်းနဲ့တပိတ်မောက်ချီတက်ပွဲတွေကိုကျင်းပကြတာပါဒီအကြောင်း VOA သတင်းထောက် Mike O Sullivan သတင်းပေးပို့ထားတာကိုမှတင်ပြထိုက်ကပြောပြပေးပါပါ
နယူးယောက်မြို့ကလမ်းတွေပေါ်မှာကျောင်းသားတွေစုဝေးခဲ့ကြပါတယ်။ကျောင်းသူခါဇီယာစမစ်ကတော့
Every day students are dying and no one's doing anything about it and we don't like it.
ကျောင်းသားတွေနေ့စဉ်စုစလို့တိတ်ဆုံးနေကြပြီးတော့ဘယ်သူမှလည်းအရေးတူမလုပ်ကြပါဘူး။ဒါကိုမကြိုက်ပါဘူး။တော်လောက်ပါပြီ။ Atlanta မှာလည်းကျောင်းသူ Eternity Shepherd က
I'm fighting for gun control.
တနက်ရောင်ချမှုထိန်းချုပ်ဖို့နဲ့တနက်နဲ့အကြမ်းဖက်မှုတွေရပ်တန့်တော့ဖို့တိုက်နေတာပါ။
အောက်ကလန်မှာတော့ကျောင်းသူကျောင်းသားတွေကမင်ကွနီဂီတာတွေနဲ့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူတွေအတွက်အောက်မေတတိယခဲ့ကြပါတယ်။အောက်ကလန်ကကျောင်းသားဆိုလိုမွန်စမစ်ကတော
့ Like I had a cousin that got shot. He was just walking down the block.
ဝမ်ကွဲအကိုတူလည်းတနက်နဲ့ပြစ်ခတ်ခဲ့ရပါတယ်။တကယ်ချင်းတပွန်လည်းတနက်နဲ့ပြစ်ခတ်ခဲ့ရပါတယ်။တနက်နဲ့ပြစ်ခတ်ခဲ့ကြတဲ့တကယ်ချင်းတွေလည်းရှိပါတယ်။မတန်ဆွမ်းဖြစ်သွားတဲ့မိသားစုဝင်တွေလည်းရှိပါတယ
်။ Illinois ပြည်နယ်အော့တဝါကကျောင်းမှာတော့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူ18ဦးအတွေ့အောက်မေ့ဂုံပြူပွဲတစ်ခုလုပ်ခဲ့ပါတယ်။ဒါကနိုင်ငံရေးအခမ်းအနားတစ်ခုမဟုတ်သလိုတနပ်ပိုင်ရှင်တွေကိုစန့်ကျင်တာလည်းမဟုတ်ဘူးလို့ကျောင်းသားတွေကပြောကြပါတယ်။ကျောင်းသားတူဖြစ်တဲ့ Brett Golaga ကအခုလိုပြောပါတယ်
။ It really wasn't. We're just trying to help people.
ကျောင်းတက်နေကြသူတွေစိတ်ချလုံခြုံမှုရှိစေဖို့ကိုကျွန်တော်တို့ကဝိုင်းဝန်းစ조사နေတာဖြစ်ပါတယ
်။အကြမ်းဖက်မှုတွေကိုဘယ်လိုအဆုံးသတ်နိုင်မလဲ။ကျောင်းသားတချို့ကတော့ဖလော်ရီဒါမှာတုံးခဲ့တဲ့တိုက်ခိုက်ရေးသုံးဆွမ်းအပြစ်နဲ့လက်နက်မျိုးတွေကိုတမ်းမြစ်စီချင်ချပါတယ်။တချို့ကတော့တနက်ဝယ်ယူခွင့်အတွက်အသက်ကန့်သက်ချက်ကိုတိုးမြင့်စီချင်ချသလိုလက်နက်ကင်ကျောင်းလုံခြုံရေးရဲတွေပို့ပြီးတော့ခန့်ထားပေးဖို့ဒါမှမဟုတ်လဲလက်နက်ကင်နဲ့ဆရာတွေခန့်ထားပေးစီချင်ချပါတယ်။စိတ်ထဲမှာရှိတဲ့အတိုင်းဆွေးနွေးညှင်းခုံချပေမဲ့လေတခုခုတော့လုပ်ကြရတော့မယ်လို့ကျောင်းသားတွေကပြောပါတယ်။Atlanta ကကျောင်းသားဒီပိုင်းအိုနယ်ရှော့ကအခုလိုပြောပါတယ
် If we don't make a change it will never stop
ပြောင်းလဲမလုပ်ဘူးဆိုရင်ဒါကဘယ်တော့မှအဆုံးသတ်တော့မှာမဟုတ်ပါဘူးဒါလိုပဲဖြစ်နေမှာပါပြစ်ခတ်မှုအကြောင်းကြားရမယ်အဲ့ဒီကိစ္စဝန်ထဲပတ်လက်ဖြစ်ကြမယ်ဒါလိုပဲဆက်သွားနေမှာပါ
တ
တနက်ကန်ဆောင်ခွင့်ကိစ္စကြောင့်တက်ကြွလှုပ်ရှားသူဖြစ်လာခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကကျောင်းသူကန်ဒဲပရိုင်းကတော့
We want state legislators to know that we want our voices to be heard.
ပြည်နယ်မဲ့တွေအနေနဲ့ကျမတို့လူလားချက်တွေကိုသိရှိစေခြင်းနဲ့ပတ်ကလင်းကပြစ်ခတ်ရံပြုတ်ခံရတဲ့သူတွေကိုကြည့်ပြီးတော့သူတို့ထုတ်ဖော်တောင်းဆိုကြတယ်ဖလော်ရီဒါပြည်နယ်အတွင်းမှာဥပဒေပြည်ရေးလှုပ်ရှားမှုကြီးတစ်ခုကိုလည်းဆောင်ရွက်ခဲ့ကြတယ်လေဒီအချက်တွေကြောင့်ပဲကျမအနေနဲ့ကိုယ့်ရဲ့ပြောရေးဆိုခွင့်ကိုသုံးဖို့တွန်းအားဖြစ်စေခဲ့တာပေါ့ရှင
်တချို့တို့ကတော့ကျောင်းသားတွေဘေးကင်းလုံခြုံရေးကိုအလေးပေးပြောဆိုကြတာပါကျောင်းသားတွေကအပြောင်းအလဲတွေကိုဖော်ဆောင်နိုင်တယ်လို့ရှုမြင်သူတွေလည်းရှိပါတယ်နယူးယောက်ကကျောင်းသူမာရီယန်ဂျုံးစ်ကတော့
The youth are learning that we have a voiceAnd as we're getting older, we're learning now we can use that voice to make a difference.
လူငယ်တွေအနေနဲ့ပြောရေးဆိုခွင့်ရှိတယ်ဆိုတာကိုသိရှိနားလည်ထားကြပြီးတော့ကျမတို့ကြီးပြင်းလာတဲ့ခြားနားတဲ့ပြောင်းလဲတွေကိုဖော်ဆောင်တဲ့နေရာမှာဒီပြောရေးဆိုခွင့်ကိုသုံးနိုင်မှာဖြစ်ပါတယ်။
ကျောင်းသားမျိုးဆက်တစ်ခုရဲ့အမှန်တည်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားမှုတစ်ခုဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်တင်ပြသွားတာပါအခုလိုဖလော်ရီဒါပြည်နယ်ပတ်ကလန်ကကြောင်းပြစ်ခတ်မှုကြောင့်18ဦးသေဆုံးခဲ့ရတဲ့အပေါ်တနက်ကင်ဆောင်ခွင့်ကိုပြန်လည်သုံးသပ်တင်ကြဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအမေရိကန်တလောကြောင်းတွေမှာမနေ့ကဖြစ်ခဲ့ရမှာအမေရိကန်ရောက်မြန်မာမိသားစုကသားသမီးတွေလည်းပါဝင်ကြပါတယ်ဖလော်ရီဒါပြည်နယ်ပတ်ကလန်အနီးကဒေးဗစ်မျိုးကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သမီးဖြစ်သူတို့အတွက်ဂုဏ်ယူမိတယ်လို့ဖခင်ဖြစ်သူဦးကျော်မို့သူက VOA ကိုအခုလိုပြောပါတယ်
ကျွန်တော်သမီးက၂ယောက်ပေါ့နော်တယောက်ကအထက်တန်းကျောင်းမှာတယောက်ကအလယ်တန်းကျောင်းမှာတယောက်တစ်ကျောင်းစီပေါ့နှစ်ကျောင်းလုံးလောက်ကြပါတယ်အလယ်တန်းကျောင်းမှာလည်းလုပ်တယ်ကျောင်းသားတွေကပဲဦးဆောင်တော့ပါ student council ရှိရဲ့ကျောင်းမှာ student ကပဲဦးဆောင်ပြီးတော့လုပ်တာဆရာတွေမပါဘူး18မိနစ်အပြင်ကို track ထဲမှာပဲကျောင်းထဲမှာကျောင်းထဲကဆိုအားစားဝင်ထဲမှာ like track ထဲမှာပဲ tackle လုပ်ပြီးတော့လမ်းလျှောက်ပြီးတော့18မိနစ်ကြာထွက်ပြီးတော့ပြန်ဝင်လာပြန်လာရတာပါပဲဒါကျွန်တော်ကတော့ကလေးတွေလူငယ်တွေနောက်ပိုင်းဟိုဒီတိုင်းမိမှာကောင်းဆောင်သွားမယ်လူငယ်တွေကဒီလိုဖြစ်တဲ့နဲ့အားကိုလှုပ်တယ်ဆိုတော့ကျွန်တော်ကတော့သဘောကျပါတယ်အားလုံးဟိုကုန်ယူပါတယ်သူတို့လှုပ်တာတွေကို
တနက်ကင်ဆောင်ခွင့်ကိုတင်ကြဖို့အမေရိကန်တလွားကကျောင်းတွေမှာမနေ့ကကျောင်းသားတွေဆန္ဒပြခဲ့ချိန်မှာပဲဝါရှင်တန်ဒီစီကအထက်လွှတ်တော်မှာတော့လွှတ်တော်တရားရဲရကော်မတီကဒီကိစ္စနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့ပြီးဒီလိုပြစ်ခတ်မှုဖြစ်တာတွေကိုအနာပိုင်တွေကဘာကြောင့်အကအကွယ်မပေးနိုင်ခဲ့တယ်လဲဆိုတာအဖြေရှာခဲ့ကြပါတယ်။လွှတ်တော်အမတ်တချို့ကတော့ဝါရှင်တန်ဒီစီကကွန်ဂရက်ရှိအထိလာရောက်ဆန္ဒပြကြတဲ့ကျောင်းသားတွေကိုထွက်ပြီးတော့အားပေးနှုတ်ဆက်ခဲ့ကြပါတယ်ရှင်။ပြည်ဦးအမြတ်မပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မှာပဲဆက်ပါအောင်မယ်။နေတိုးမြောက်အတ္တလန်တိတ်စာချုပ်အဖွဲ့ဟာဥရောပနဲ့မြောက်အမေရိကဒေသကအခြေတည်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာတဝန်းချင်းချမှုတစ်တွေတိုးလာနေတဲ့အတွက်ဒါကိုရင်ဆိုင်နိုင်ဖို့နေတိုးတပ်ဖွဲ့ရဲ့လက်ရှိနယ်ပယ်အကန့်အသတ်ကိုစပြီးတော့တိုးချဲ့ရတော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစ္စိုင်းတုံးနဲ့နျူကလ িয়ার ချင်းချမှုတွေတိုးလာတာကြောင့်နေတိုးအနေနဲ့အာရှပစိဖိတ်ဒေသမှာပိုးပြီးတော့ပါဝင်ပတ်သက်ဖို့ဖြစ်လာနေတာပါ။ဒီအကြောင်း VOA သတင်းထောက်ဂျယ်လာဗီဖရန်ချက်စီသတင်းပေးပို့ထားတာကိုကွေမင်းကပြောပြထားပါတယ်
။ဟုတ်ကဲ့ပါ။မြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အွန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးအဆင့်ဆွေးနွေးဖို့နျူကလ িয়ার စမ်းသပ်မှုတွေကိုရပ်ဆိုင်းပေးတဲ့သဘောပြလာပေမဲ့နေတိုးအဖွဲ့အတွက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အန်တီအပေါ်စိုးရိမ်နေစေဖြစ်ပါတယ်။ဒီနေတိုးစစ်မှားမှုအဖွဲ့ရဲ့အရက်သားအကြီးကဲယန်စတောတန်ဘတ်ကမြောက်ကိုရီးယားဟာကမ္ဘာ့ချင်းချောက်မှုကြီးဖြစ်တယ်လို့အခုလိုဆိုပါတယ
်။ This behavior of North Korea
မြောက်ကိုရီးယားကလိုထင်တိုင်းကျဲလုံနေပုံကတကဘာလုံးအတွက်ချင်းချောက်မှုကြီးဖြစ်လာနေတာမို့တကဘာလုံးကနေပြန်တုံ့ပြန်မှုလုံနေတာမှာနေတိုးဖွဲ့လဲတာဝန်ရှိပါတယ
်။ဒါပြင်အတ္တလန်တိတ်ကောင်ဆယ်ရဲ့ကာကွယ်ရေးနဲ့မူဝါဒဆိုင်ရာကြွမ်းကျင်သူဘယ်ရီပေဘက်ကလည
်း I agree with the Secretary General with capability
အတွင်းမှုချုပ်ပြောတာကိုကျွန်တော်သဘောတူပါတယ်။ဒီမြောက်ကိုရီးယားအစွမ်းကဒေတာရင်းအဆင့်ကိုကျော်သွားပြီဆိုတော့မကြခင်တစ်ချိန်ချိန်မှာဒီမစ်ဆိုင်းတုံးတွေကအမေရိကန်အထိပြစ်နိုင်ုံတင်မကပါဘူး။ဥရောပနဲ့တခြားနေရာတွေကိုလည်းလာထိကိုက်နိုင်ပါတယ်
။ကြွမ်းကျင်သူဘယ်ဘက်ကဆက်ပြီးမြောက်ကိုရီးယားနျူကလ িয়ার လက်နက်ချိန်ချမှုကြောင့်အတ္တလန္တိတ်ဒေတာကနေပစိဖိတ်ဒေတာအထိကျယ်ပြန့်တဲ့ညီညွတ်ပြီးအားကောင်းတဲ့မဟာမိတ်တည်ဆောက်မှုလိုလာနေပြီလို့အခုလိုထောက်ပြလိုက်ပါတယ
် Question of NATO in the Pacific
ရင်းနှီးကတော့ Pacific ဒေသနဲ့ပတ်သက်ရင် NATO ဘက်မှရှိနေခဲ့တဲ့မေးခွန်းက NATO အနေနဲ့ Pacific ဒေသကိုသွားဆောင်ရွက်မလားပေါ့နော်ဒါပေမဲ့အခုရင်ဆိုင်လာတဲ့အဓိကမေးခွန်းကတော့ Pacific ဒေသအရေးက NATO စီရောက်လာနေပြီလားဆိုတာဖြစ်သွားပါပြီ
ဒါဖြင့်တက္ကီ2003ခုနှစ်ကနေ2006အထိ NATO စစ်ဘက်အကြီးကလေးဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီး James Jones ကလည်းဒီအာရှပစိဖိတ်ဒေတာကောင်းဆောင်တွေနဲ့တွေ့ဆုံပြီးသားဖြစ်ပုံကို
Australia ကလာနေရပြီ Pakistan ဘက်ကလာရပြီရုံရုံမြုံရုံပေါ့နော်ကမ္ဘာနေရာမျိုးစုံကတခြားနိုင်ငံတွေအနေနဲ့ NATO အကြောင်းသိချင်လို့လာလေခဲ့ကြပါတယ်ကျွန်တော်တို့အတွက်တော့ဒါက NATO ရဲ့အနာဂတ်ကိုဖွင့်ဆိုလိုက်တာပါပဲဒါပေမဲ့ NATO ရဲ့ကမ္ဘာလုံးဆိုင်ရာညီမှန်းချက်ကအတိုင်းအတာရှိဖို့လိုမယ်ထင်ပါတယ် မိဖက်အပြေးစဆက်ဆံပြီးရှင်းဆက်ပြစ်လာမှာတွေကိုစောင့်ကြည့်လှုံ့ဆော်သွားရမှာပေါ့နော်
တကယ်တော့နေတိုးအဖွဲ့အနေနဲ့ဒီအာရှပစိဖိတ်ဒေသတွေမှာအာဖဂန်နစ္စတန်နိုင်ငံကိုတက်တွေပို့ထားတဲ့ဩစတြေးလျနဲ့နယူးဇီလန်နောက်အာဖဂန်နိုင်ငံမှာပဲပြန်လည်တည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးအတွက်ကြီးကြီးမားမားဝိုင်းကူပေးနေတဲ့ဂျပန်နဲ့တောင်ကိုရီးယားစုစုပေါင်း၄နိုင်ငံကိုမဟာဗိတ်ဖွဲ့ပြီးဖြစ်ရာဒီနိုင်ငံတွေကနေဆိုမာလီယာကမ်းခြေပင်လယ်ဓားများနှိမ်နင်းရေးမှာလည်းတက်တွေပို့ထားပေးပါတယ်။ဒါအပြင်ထိုင်းမလေးရှားနဲ့စင်ကာပူတို့အနေနဲ့နေတိုးနဲ့မဟာမိတ်အဖွဲ့ကိုစိတ်ဝင်စားပုံရှိနေပြီးအိန္ဒိယနဲ့အင်ဒိုနီးရှားတို့ကလည်းအခုလိုမဟာမိတ်အဖွဲ့နဲ့ခိုင်မာတဲ့ဆက်ဆံရေးထူထောင်ခြင်းပုံရတယ်လို့သုံးသပ်မှုတွေရှိနေချိန်မှာဗိုလ်ချုပ်ကြီးဂျိမ်းစ်ကလည်းကမ္ဘာလုံးဆိုင်ရာမလုံခြုံတဲ့အခုခေတ်ကြီးမှာအနောက်နိုင်ငံစစ်မှားမိတ်အဖွဲ့အနေနဲ့ချဲ့တင်ဖို့ဖြစ်လာရတာကသဘာဝကျတယ်လို့ဆိုပါတယ
်။ North Atlantic Treaty Organization to be simply
ရောက်အတလန်တိတ်စာချုပ်အဖွဲ့အနေနဲ့ရုရှားမပါတဲ့ဥရောပကိုကာကွယ်ဖို့တက်တက်တာလုပ်မယ်ဆိုရင်တကယ်ကိုအကုန်ကြများပုံရတဲ့အနေထားပါ။ရုရှားအနေနဲ့ကဥရောပကိုအနိုင်တိုက်နိုင်တဲ့အင်အားမရှိပါဘူး။
တကယ်တော့အရင်1949ခုနှစ်ကစတင်ဖွဲ့စည်းပြီးကတည်းကဒီနေတိုးအဖွဲ့အနေနဲ့1950ခုနှစ်တွင်မှဆိုဗီယက်အန်ဒီယကာကွယ်ရေးတတိုင်းကြီးဖြစ်ကနေ1960နဲ့80နှစ်တွေမှာတော့စစ်ရေးတိုက်ပွဲနိုင်ငံရေးလက်နက်ဖြစ်လာခဲ့ပြီးနောက်1990နှစ်တွေထဲမှာအရှေ့ဥရောပနဲ့အာရှအလဲပိုင်းတည်ငြိမ်ရေးအထောက်အကူဖြစ်ခဲ့ကအခု21ရာစုခေတ်မှာလည်းကြီးမားလာတဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ရေးအတွက်ချဲ့ထွင်ဖို့စဉ်းစားနေတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြတော်တော်ပါရှင်ကျမတို့အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါအပြင်နောက်2:00ကြာည9:00မှာထုတ်လင်းမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ခဏတွေဖြစ်တဲ့ကျမရေးဦးအောင်ခင်းရဲ့မြန်မာအရေးတုံ့သက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါကိုယ်တော်ကြံရှင်နေတဲ့အချိန်သွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင
်ရုရှားတရှိအောင်တူကိုဗြိတိန်နိုင်ငံမှာအစစ်ကလှုပ်ကြံမှုကြိုးပမ်းမှုနဲ့ဆက်နွယ်ပြီးရုရှားတန်တမာ23ရက်ကိုနှင်ထုတ်ဖို့ဗြိတိန်ဝင်ရုပ်ထရီဇာမေရဲ့ညင်ညာချက်ကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်တန်တမာတွေကိုလည်းမကြခင်နှင်ထုတ်မယ်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်ဗြိတိန်ဝင်ရုပ်ရဲ့လို့ရအထိပ္ပယ်မဲ့ပြီးဥရောပသမ္မတ EU ကနေခွဲထွက်ရေးဆွေးနွေးညှိနှိုင်းမှုတွေမှာအခက်ကြုံနေရတာတွေကနေအာရုံလွှမ်းနိုင်မှုရည်ရွယ်တဲ့လို့ရတာဖြစ်ကြောင်းလည်းရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲမော်စကိုမြို့တော်မှာပြောဆိုလိုက်ကြပါပါကစ္စတန်နိုင်ငံရှေ့ဘက်ကယက်စကန်တခုနီမင်းနောက်မိုင်းကအထက်ကံဘုံခွဲတက်ခတ်မှုကြောင့်လူကုန်းထက်မင်းတည်ဆုံးပြီး20ကျော်တန်ရရသွားပါတယ်။ပန်ချက်ပြည်နယ်မြို့တော်လာအိုးမှာဖြစ်ခဲ့တဲ့အထက်ကံဘုံခွဲတက်ခတ်မှုတွေဘယ်သူမှတော့သူတို့လက်ချက်ဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ကြားထိပ်သီးတွေ့ဆုံနိုင်တဲ့အခြေအနေတွေပေါ်ပေါက်လာနိုင်တဲ့တန်တမာရေးခီးစဉ်ဖြစ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယိုဟွန်ဆွီဒင်နိုင်ငံကိုဒီကနေ့ပဲထွက်ခွာသွားပါတယ်။နေ့ရက်ကစတောက်ဟ ோம் မြို့ခီးစဉ်တွင်မြောက်ကိုရီးယားထိပ်တန်းတန်တမာဟာဆွီဒင်နိုင်ငံခြားရေးဝန်ကြီးမာကော့ဒေါ်ဝါစတောက်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီကနေ့ပဲထိုင်းနိုင်ငံကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာထိုင်းဝန်ကြီးချုပ်ပယုတ်ချန်ကိုချန်နဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးပါဝင်နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဖူဟာဆန်မိုဟာမက်အာလီဟာဘင်္ဂလားဒေ့ရှ်မှာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုလုပ်ငန်းတွေမှာထိုင်းနိုင်ငံကအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြတာပါ။ဒီချိန်မှာပဲရှီတောင်အရှေ့နိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီသတင်းပတ်ကုံဆစ်နီမြို့မှာတွေ့ဆုံတဲ့အခါရခိုင်ပြည်နယ်ကအချက်တဲရင်နဲ့ပတ်သက်လို့ဆွေးနွေးဖို့လဲလူခွင့်ရေးအဖွဲ့တွေကတိုက်တွန်းမှုတွေထွက်ပေါ်နေပါတယ်
။တရင်အချင်းချက်ကိုကောင်လင်းဦးကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကအမှတ်တင်ရထားဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Hollis ဖြစ်ပါတယ် View American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီလိုင်းဒိုမီတာ19 kHz 16653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လာပါသေးရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလောက်ပါ
This program has come to you from the Voice of America, Washington.
From Washington.